မြမရေးဂျာဝင်ဖြည့်ရှင်းမှုဂျိုးပန်းရမှာအရှိတောင်အာရှနိုင်ငံများအတင်းအာဆီယံအနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့သာဆက်ဆံမယ်ဆိုရင်ထိရောက်နိုင်မှာမဟုတ်ကြောင်းမြမရေးလှူရှားသူတွေရဲ့စနေနေ့ကသနပြပွဲမှာပြောဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းကြုံရတဲ့နိုင်ငံရေးအခြေအနေတွေကိုဖြည့်ရှင်းဖို့တက်ဆိုင်သူအားလုံးနဲ့ဆွေးနွေးဖို့ကိုလည်းအမေရိကန်နဲ့ကနေဒါနိုင်ငံကဆက်အာဏာသိမ်းမှုစန့်ကျင်ရေးသနပြပွဲတွေမှာအာဆီယံအသင်းကိုတိုက်တွန်းလိုက်ကြတဲ့အကြောင်းကိုပြင်ပြချင်ပါတယ်ခင်ဗျာ။အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှနဲ့တွေ့ဆုံဖို့အာဆီယံအသင်းကြီးကဆွေးနွေးလိုက်တဲ့ဘရူနိုင်းဒုနိုင်ငံရေးဝန်ကြီးနဲ့အာဆီယံအတွင်းရေးမှူးချုပ်တို့ရဲ့တောက်ကြနေမြန်မာနိုင်ငံခရီးစဉ်နဲ့တိုက်တိုက်ဆန်ဆန်ဆိုသလိုပဲမြန်မာအရေးအာဆီယံကဂျာဝင်ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာနိုင်ငံတကာရောက်မြန်မာရေးလှူရှားသူတွေရဲ့ဝေဖန်မှုတွေလည်းထပ်ပေါ်လာတာပါ။ Washington DC အခြေစိုက် Anti Dictatorship and Burma အဖွဲ့ဦးဆောင်သူတို့ဖြစ်တဲ့ဦးရင်အေးကတော့မြန်မာပြည်သနာပြည်လည်ရေးမှာအာဆီယံအနေနဲ့တက်ဆိုင်သူတွေအားလုံးကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့လိုတယ်လို့စနေနေ့ဆန္ဒပြပွဲအတွင်းတိုက်တွန်းသွားပါတယ်
။အာဆီယံရဲ့လက်ရှိလှုပ်ဆောင်နေလှုပ်ဆောင်ရက်ကကျွန်တော်တို့ပြည်သူလူထုရဲ့လုံးဝအချိုးမရှိပါဘူး။ဒါကြောင့်ပြည်သူလူထုကလုံးဝလက်မခံဘူးဆိုတာကိုကျွန်တော်ရင်လုံးသိကြချင်ပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အနေနဲ့ Washington DC မှာရှိတဲ့အာဆီယံတိုင်ဟုံးတွေအာဆီယံမြန်မာတိုင်ဟုံးတွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံကိုနားထောင်ဖို့အထူးသဖြင့်တော့တကယ်တမ်းပြဿနာကိုဖြေရှင်းနေတယ်ဆိုလို့ချင်းလူသားစစ်ကောင်စီတစ်ဖက်တည်းကိုနားမထောင်ဘဲနဲ့ကျွန်တော်တို့ပြည်သူကနေတင်ပြထားတဲ့ကျွန်တော်NUG နဲ့ CRPA ရှိပါတယ်အဲဒီကအစံတွေလည်းနောက်ထပ်ဖြစ်ပါတယ်လို့ကျွန်တော်တင်ပြထားရှိပါတယ်ဆက်အနာရှင်အတွက်ပဲအချိုးသက်ရောက်စေမယ်အာဆီယံလို့ရတဲ့ရတန်းကရပ်ဖို့ကျွန်တော်ဆက်လိုက်ပြီးတော့တောင်းဆိုနေပါတယ်အဓိကကတော့ဒီမှာပြည်ရေကိုကူညီမယ်ဆိုရင်ပြည်သူအသံနောက်ထောင်ထက်တာပေါ့ဗျာဖြည့်ရှင်းမယ်ဆိုရင်နှစ်ဖက်လုံးကိုနောက်ထောင်မယ်အဲဒီကမှသူတို့ဘာလုပ်တယ်လဲဆိုတာပေါ့လားအဲ့လိုပုံပဲနဲ့တစ်ဖက်သက်လို့တဲ့လုံဆောင်ချက်ကဘယ်လိုမှအောင်ပြမှာမဟုတ်ပါဘူ
းအမေရိကန်အပါဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုတွေမှာတော့တိုင်းရင်းသားအင်အားစုတွေကလည်းပါဝင်နေတာဖြစ်ပါတယ်မြောက်ကယ်လိုရိုင်းနာပြည်နယ်ကလာတဲ့ကရင်နီလူငယ်အယောက်30ကျော်ကလည်းပြည်အပြည်နယ်အတွင်းရိခါဖြတ်တောက်ခံရမှုအပါအဝင်ဆေးရနာသိမ်းမှုကိုဆန့်ကျင်ကြောင်းဝါရှင်တန်ဒီစီမြန်မာတန်ယုံရှိစစ်တန်ယုံရှိတို့မှဆန္ဒပြခဲ့တယ်လို့ကိုရီးယားကပြောပါတယ
်။အခုကကျွန်တော်တို့မြန်မာရှိစစ်ကောင်စီရဲ့ရုံးရှိမှရောက်နေပါတယ်ဒီဝါရှင်တန်ဒီစီမှာကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်ပြည်သူနဲ့တရားရေးရပြည်နယ်တို့ကျွန်တော်ပြတ်သက်ခြင်းနဲ့ယခုပြည်သူတွေဖြစ်နေတဲ့ကရင်ပြည်အပြည်နယ်မှာဖြစ်တဲ့နေရဲ့သူတို့ရဲ့အကြမ်းဖက်နေမှုတွေချက်ချင်းကရပ်တပေးဖို့ကျွန်တော်ကတောင်းဆိုချင်တယ်။ဒီလိုအနာကိုချက်ချင်းပြပေးဖို့ကျွန်တော်တောင်းဆိုရဲဒီဒီမော့ဆိုမှာရှိနေတဲ့ပြည်သူတွေရိတ်ခါပြီးမရရှိအောင်သူတို့ကလှုပ်ဆောင်နေတာပဲလို့မှတ်ယူပါရဲ။ပြည်သူတွေကအယံကိုခံစားနေရပါပြီ။ဒီဖြတ်တောက်ထားတဲ့ရိတ်ခါတွေအားလုံးပြလဲလူတွေဖို့ normal လွယ်ကောင်းမှပြရေးပေးဖို့ကျွန်တော်တောင်းဆိုရဲ။
ဘော့စတန်မြို့ကမြန်မာပြည်ကတော့ NUG နဲ့ CRPH တို့ကိုလှူဒါန်းနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုဇွန်လ5ရက်စနေနေ့မှာလုပ်ခဲ့ကြောင်းမချီတီကပြောပါတယ
်။အခုမားတို့ဒီ second time challenge ကို Boston Tariba Bandit မှာလုပ်ကြရပေါ့နော်။အခုမြန်မာတွေရောဒီနိုင်ငံသားတွေရောလာတော့အားပေးကြရပေါ့။ဆိုင်တွေကလည်းဒီမြန်မာရိုးရာစားကြတွေကိုရောင်းချပြီးတော့ရလာတဲ့အကျိုးမြတ်တွေအကုန်လုံးကို CRPH နဲ့ NUG လိုအပ်တဲ့နေရာတွေကိုလှူဒါန်းသွားမှာပါလို့အရင်တစ်ခါကတော့အကုန်လုံးကအရင်ရောအမြက်ရောဟူတယ်ပေါ့နော်ဒီတစ်ခါကျတော့ခဏခဏဒီလိုပွဲတွေကိုလှုပ်ချင်တာဖြစ်တာတကြောင်မို့လို့လှုပ်တဲ့လူတွေအကုန်လုံးကိုအရင်နေကိုပြန်သေးပြီးတော့သူတို့အမြက်တွေပဲဟူပါလို့ပေါ့ပြောတာပေါ့နော်ဒါမှလှုပ်တဲ့လူတွေလည်းပိုအားရှိအောင်အိုက်တယ်လည်းညံ့ညံ့ဟိုလုံနိုင်အောင်လို့ပေါ့နော်အခုကမကုန်သေးဘူးဆိုတော့နည်းနည်းတော့မှန်းအဆက်တယ်3000ကျော်လောက်အဒေါ်လာ3000ကျော်တော့ရောင်းမယ်လို့ထင်တာပေါ့နော
်အလားတူကနေဒါနိုင်ငံမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒထုတ်ဖော်မှုတွေဆက်ရှိနေတာပါဗန်ကူးဗားမြို့ကမြန်မာရေးလှုပ်ရှားသူကိုစန်းအောင်ကလည်းအာဆီယံရဲ့မြန်မာအရေးဂျာဝင်ဆောင်ရွက်မှုအပေါ်အားမလို့အားမရပြစ်မိကြောင်းပြောပါတယ
်မြန်မာပြည်သူတွေပေါ်မှာပေါ့နော်အကြမ်းဖက်မှုတွေမလုပ်ဆောင်ဘူးသူအချက်၅ချက်ပြီးခဲ့တယ်ဒါပေမဲ့လည်းအာဆီယံရဲ့ဘယ်လိုပဲတတိပေးပေးပေါ့နော်ဟိုစစ်ကောင်စီကတော့သူတို့လိုင်းနာခြင်းမရှိဘူးဗျဒီပြည်သူတွေပေါ်မှာခုလက်ရှိလည်းနေတိုင်းနေပါကျွန်တော်တို့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံထဲမှာကျူးကနေရတွေ့ရတယ်အခုလဲအာဆီယံရဲ့ကိုယ်စားလှယ်တစ်ယောက်ရောက်တယ်ဒါပေမဲ့လည်းအာဆီယံအနေနဲ့ဒီမြန်မာအရေးကိုတည်လဲအောင်သူတို့ဘာမှဆောင်ရွက်နိုင်မယ်လို့ကျွန်တော်တော့မယုံကြည်ဘူးရအာဆီယံကိုယ်စားလှယ်တွေကလည်းဒီစစ်ကောင်စီနဲ့တစ်ဖက်သက်ဆွေးနွေးနေတာတွေ့ရတယ်သူတို့ကမြန်မာအရေးကိုဒါတကယ်တမ်းတည်လဲအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းသူတို့တွေ့ဆုံတင်တယ်ကျွန်တော်ပြောနေပါတယ်ဒါမှခုချက်ကြည့်တော့သူတို့တွေ့ဆုံဆွေးနွေးတာလေးမကြည့်ရသေးဘူး
NDD dictatorship in Burma အဖွဲ့ဝင်တချို့ဟာဝါရှင်တန်ဒီစီကမြန်မာတမ်မကြီးဦးအောင်လင်းနေထိုင်တဲ့အိမ်ရှိမှာတွားရောက်ဆန္ဒပြခဲ့ကြပြီးပြည်သူအများစုနဲ့အတူ CDM လို့ပို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ